တော်ရရှိမှာခဗျာအမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကတော့ပြီးဆုံးသွားခဲ့ပါပြီဒေါ်နယ်ထရန့်ရဲ့မြောက်ကိုရီးယားခေါင်းဆောင်ပေါ်အကောင်မြင်ချီးကျူးမှုပေါ်မတူကွဲပြားတဲ့ချင်းကပ်သုံးသပ်ချက်တွေကိုကြားနေရပါတယ်ဒီမိုကရက်တစ်ပါတီနဲ့နှိစသူတချို့ကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့မြောက်ကိုရီးယားရဲ့လဲစားမှုကိုခံလိုက်ရတာဖြစ်တယ်ဒီမိုကရက်တစ်သမ္မတဘီကလင်တန်လက်ထက်တုန်းကလည်းလက်ရှိသမ္မတကင်မြက်အဖေဟာဒီလိုမျိုးသဘောတူညီမှုတွေလုပ်ကတိစကားတွေပေးပြီးမြောက်ကိုရီးယားပြည်သူတွေရဲ့လူနေမှုအဆင့်တန်းမြန်မာဖို့အတွက်အမေရိကန်နေစီကငွေကြေးအကူအညီယူခဲ့မှုပါတယ်။ဒါပေမဲ့နျူကလ িয়ার ဆန့်တပ်မှုကတော့လက်မလျှော့ခဲ့ပါဘူးလို့ဝေဖန်ကြတယ်လို့ဒေါ်နယ်ထရန့်ကိုထောက်ခံသူတွေကတော့မြောက်ကိုရီးယားပေါ်ချင်းကပ်မှုဟာအမေရိကန်သမ္မတအဆက်ဆက်မှာမြည်သည့်သမ္မတမှမလုံနိုင်ငဲ့တဲ့တွေးဆုံဆွေးနွေးမှုကိုလုပ်ခဲ့တာဖြစ်တယ်။ဆက်ဆံရေးပုံမကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ဒီတစ်ပတ်မှာတော့ပြည်ပဆက်ဆံမှုတွေကပြောင်းလဲပေးလိုက်တဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့စိတ်သဘောဓာတ်တွေအကြောင်းလေ့လာကြည့်ကြရအောင်ပါအမေရိကန်မြောက်ကိုရီးယားလေ့လာသုံးသပ်နေသူပါမခွတ်တူကတော့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့ယူကရိန်းနိုင်ငံခရိုင်းမီးယားသိမ်းပိုက်မှုကိုသင်ကားစာယူမှာဖြစ်တယ်။တခါတုန်းကဆိုဗီယက်လက်ကမ်းဖြစ်ခဲ့တဲ့ဒေသနျူကလ িয়ার လက်နက်ထုတ်လုပ်ခဲ့တဲ့နေရာဟာရုရှားခေါင်းဆောင်ပလာဒီမာပူတင်လက်ထက်မှာတော့နျူကလ িয়ার လက်နက်မဲ့စုံလည်းဖြစ်သွားရော့သိမ့်ပိုက်ခံလိုက်ရပါတယ်။တကယ်တကယ်လည်းဖြစ်လာရော့အနောက်အစုကဘာတစ်ခုမှအကာအကွယ်ပေးနိုင်စွာမရှိခဲ့ပါဘူး။ဒါပေမဲ့တစ်ဖက်မှာတော့မြောက်ကိုရီးယားခေါင်းဆောင်တိရဲ့ပြည်ပကဘာကိုချင့်ကပ်ဖြေရှာမှုကအသက်တမျိုးဖြစ်နေတယ်။သူ့ဖေလက်ထက်တုန်းကဆိုရင်အမေရိကန်သမ္မတဘီကလင်တန်နဲ့ဆက်ဆံရေးကောင်းမွန်ခဲ့တယ်။နိုင်ငံသားရေးဝန်ကြီးမက်ဒလင်အော့ဘရိုက်တယောက်ပြုံရန်ကိုအလဲသွားခဲ့ဘူးတယ်။ကင်ဟာတိုင်းပြည်ကိုတကယ်ချစ်သူသူရဲ့ပြည်သူတွေဘဝတိုးတက်ဖွံ့ဖြိုးမှုကိုအလေးထားသူဖြစ်ချီးကျူးခံခဲ့ရပူပါတယ်။ဒါကြောင့်လည်းအမေရိကန်နေကငွေကြေးထောက်ပံ့မှုတွေပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဂျော့ဂျ်ဘလူးဘူးစ်လက်ထက်မှာတော့ဘီကလင်တန်တိဆောက်ထားတဲ့အရာအလုံးပြတ်သုံးကုန်ပါတော့တယ်။အမေရိကန်ထောက်လှမ်းရေးလေရင်ဟာမြောက်ကိုရီးယားနိုင်ငံစီကသတင်းနေကိုကြားဖြတ်ခိုးယူခဲ့တာကြောင့်ဖြစ်တယ်။အမေရိကန်နေရဲ့အီရတ်စစ်ပွဲကျူးကျော်မှုကိုမြင်တွေ့နေရပေမဲ့မြောက်ကိုရီးယားသမ္မတကအမေရိကန်နေကိုမကြောက်မရွံ့ကြောခိုင်းလိုက်ပါတယ်။နျူကလ িয়ার လက်နက်စစ်တပ်ရေးကိုပြန်လည်လှုပ်ဆောင်ခဲ့ပါတယ်ထူးခြားတာကဒေါ်နယ်ထရန့်လက်ထက်မှာနိုင်ငံတော်အကြံပေးအဖြစ်ခန့်အပ်ထားတဲ့ဂျွန်ဘော်ဒန်ဆိုတဲ့ပုဂ္ဂိုလ်ကလည်းသမ္မတဘုတ်စ်လက်ထက်တုန်းကကုလသမဂ္ဂမှာအမေရိကန်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့သူဖြစ်ပါတယ်ကွန်ဆာဗေးတလက်သက်အမကန်တူဖြစ်တဲ့ပြင်အမေရိကန်ရာစုသစ်အတွက် project မှာဦးဆောင်ခဲ့သူဖြစ်ပါတယ်မြောက်ကိုရီးယားကိုဘယ်လိုဆက်ဆံမလဲထိုင်ဝမ်ဖဲကိုတုံးပြီးတရုတ်ပြည်ကိုဘယ်လိုဖိအားပေးမလဲဆိုတဲ့စာအုပ်ကိုထုတ်ဝေခဲ့သူဖြစ်ပါတယ်ဘော့ရှ်အစိုးရနဲ့ထရမ့်အစိုးရလက်ထက်မှာအကြံပေးကြတဲ့သူတွေတူနေပါတယ်။ဒါပေမဲ့အာရှရဲ့ပြောင်းလဲမှုပေါ်အခွင့်ကောင်းယူပြီးသူတို့ရဲ့ policy ကိုအသက်သွင်းဖို့စူးစမ်းကြတာဖြစ်ပါတယ်။တကယ်တော့ကိုရီးယားကောင်းဆောင်တွေကိုယ်တိုင်မှာခံစားချက်တွေရှိနေပါတယ်။ကိုရီးယားကောင်းဆောင်တွေနဲ့တရုတ်ပြည်ရဲ့ဆက်ဆံရေးကလည်းအရင်လိုနှွေးထွေးမှုတိတ်မရှိတော့ပါဘူး။တမရရှီချင်ပင်တယောက်ခီးထွက်ချင်းရောက်တိုင်းမြောက်ကိုရီးယားကောင်းဆောင်တက်ကနျူကလ িয়ার လက်နက်စမ်းသပ်ပြမှုတွေဟာတရုတ်တမရကိုမခံလေးစားလုံနေတာဖြစ်တယ်လို့ခန်းစားရတယ်လို့မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်တော်စုနဲ့တိုက်ရိုက်ဆက်ဆံရေးဟာတရုတ်ပြည်ရဲ့အခန်းကဏ္ဍကိုဒုတိယအဆင့်ပို့လိုက်တယ်လို့ဖြစ်နေတယ်လို့သုံးသပ်ကြပါလိမ့်ဒါကလည်းအစမ်းတော့မဟုတ်ပါဘူးပျုံယမ်းရင်ပန်းစားတောက်ဆိုင်ဆိုတာတရုတ်ပြည်အနောက်မြောက်ပိုင်းရှန်စီပြည်နယ်ပတ်စီကထင်ရှားတဲ့မြောက်ကိုရီးယားစားတောက်ဆိုင်တွေဖြစ်ပါတယ်တောင်ကိုရီးယားထောက်လိုင်းရေးတွေရဲ့အဆိုအရတရုတ်ဗီယက်နမ်ကမ္ဘောဒီးယားအပါအဝင်နိုင်ငံပေါင်း10နိုင်ငံမှာမြောက်ကိုရီးယားစားတောက်ဆိုင်ပေါင်း130ရှိပါတယ်။ကိုရီးယားအလုပ်သမား9000ယောက်ရှိပါတယ်။ဒါပေမဲ့2016ခုနှစ်ကစပြီးမြောက်ကိုရီးယားအလုပ်သမား16ယောက်ဟာတရုတ်ပြည်စီကထွက်ပြေးလွတ်မြောက်သွားပါတယ်။တောင်ကိုရီးယားနိုင်ငံစီကိုရောက်သွားပါတယ်။တရုတ်ဆိုးရဟာဒေါသထွက်ခဲ့ပါတယ်။သူတို့နိုင်ငံတွေကိုနားလည်မှုနဲ့တရုတ်ဝင်ခွင့်ပေးထားခဲ့ပေမဲ့အဆိုရရဲ့စောင့်ကြကြည့်ရှုမှုအောင်မှာနေနေရတဲ့လူတွေဟာ2009ခုနှစ်တုန်းကလည်းအဲ့လိုထွက်ပြေးလွတ်မြောက်သွားသူတွေရှိတဲ့အတွက်စားတောက်ဆိုင်တစ်ခုကိုပိတ်ပစ်ခဲ့ပါတယ်။ဒဏ်တော်မျိုးကစားတောက်ဆိုင်တစ်ခုဆိုရင်ကိုရီးယားလူသမားတွေကိုရဆိုင်သည့်အထိဖြစ်လာပါတယ်။ကိုရီးယားတွေဟာထိုင်းနိုင်ငံထဲမှာဝင်ရောက်သွားကြသလိုတောင်ကိုရီးယားပက်စီကိုလည်းထွက်ပြေးလွတ်မြောက်သွားကြပါတယ်။တကယ်တော့မြောက်ကိုရီးယားစားတောက်ဆိုင်လူသမားတွေဟာပညာတတ်တွေဖြစ်ကြပါတယ်။အစိုးရရဲ့စီမံမှုနဲ့နိုင်ငံခြားဝင်ကိုရှာပေးကြတာဖြစ်ပါတယ်။စားတောက်ဆိုင်လုပ်ငန်းတွေဟာတစ်နှစ်ကိုဒေါ်လာ10သန်းရှာပေးနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့2015ဧပြီလောက်ကစပြီးတရုတ်ပြည်တွင်ကမြောက်ကိုရီးယားစားတောက်ဆိုင်တွေဟာဖိအားပေးခံရပါတော့တယ်။နျူကလ িয়ার လက်နက်ပြန်လည်ထုတ်လုပ်ရေးကြောင့်ကုလသမဂ္ဂရဲ့စီးပွားရေးပိတ်ဆို့မှုတွေပြင်းထန်လာတဲ့အခါမှာတော့အတိတ်ကမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့တရုတ်ပြည်ကိုယ်တိုင်ကမြောက်ကိုရီးယားပေါ်ဝေဖန်ဆန့်ကျင်လာပါတယ်။ မေလမှာကျင်းပခဲ့တဲ့ခုနှစ်ချိန်မြောက်မြောက်ကိုရီးယားညီလာခံကိုတရုတ်ကိုယ်စားလှယ်တွေမတက်ရောက်သည့်အထိဖြစ်လာပါတယ်။ထွက်ပြေးလွတ်မြောက်သွားသူတွေရဲ့အဆိုအရတရုတ်ပြည်ထဲမှာမြောက်ကိုရီးယားလူသားတွေဟာနှစ်ဆင်ဖန်ခံရတယ်စစ်ဆေးခံရတယ်။နေဆက်ခိတ်တွေမှာလူဝင်မှုကြီးကြပ်ရေးအရာရှိတွေဟာကိုရီးယားပတ်စပို့တွေကိုအထင်သေးစွာစစ်ဆေးကြတယ်။တန်လျာနဲ့နှိမ်ပြီးဆက်ဆံကြတယ်။ဒါကြောင့်လဲနာကျင်စွာခံစားကြရတယ်လို့ဆိုပါတယ်။တကယ်တော့ကွန်မြူနီနိုင်ငံတွေကြားကဆက်ဆံရေးမှာတကယ်ပါလို့ရှိအလုသမားတို့ကြီးညီညွတ်ကြတော့ကျွေးကြော်တဲ့ထက်လူမျိုးရေးခွဲခြားမှုတွေကရှေ့ကိုရောက်ရှိလာပါတယ်။တော်ရရှိမှာခင်ဗျ။ဆေးတိုက်ပွဲမှန်မြောက်တဲ့နိုင်ငံရေးကိုပုံသေးကြည့်လို့မရတော့ပါဘူး။ကိုယ့်ရဲ့နိုင်ငံကိုကြားကနိုင်ငံတစ်ခုလိုတုံးချပြီးအချိုးအမြယူနေကြတဲ့အင်အားကြီးနိုင်ငံတွေစီကတဆင့်သွားမယ်အစားဒိုက်ရိုက်ထိတွေ့ဆက်ဆံရေးသည်သာအမှန်ကန်ဆုံးလမ်းကြောင်းပဲဖြစ်ပါတယ်။မြန်မာပြည်နိုင်ငံရေးကိုလည်းဒီတိုင်းစဉ်းစားကြမှာဖြစ်ပါတယ်။ကိုယ့်ကိုတုံးချပြီးကြီးပွားချမ်းသာနေကြတဲ့လူဒန်းစားတွေကိုကြောက်ခိုင်းပြီးတိုင်းပြည်ကိုဂုံတိတ်ကာရှိရှိငြိမ်းချမ်းရေးကိုပေါ်ဆောင်ရမယ်နိုင်ငံရေးသမားတွေနဲ့လက်တွဲကြရမှာဖြစ်ပါတယ်။သောတာရှင်မြန်မာပြည်သူတွေလည်းအခွင့်အရေးတွေမှာတဆင့်နိုင်ငံရေးလွတ်မြောက်မှုပေါင်းကိုတဆင့်ချင်းချဲ့လန်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။